ုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးရဲချုပ်စုရချစ်ဟပ်ဖန်နဲ့အဖွဲ့ဝင်တွေဟာဒီဇင်ဘာလ20ရက်နေ့ကမဲဆောက်မြို့မဲခုရက်ွက်ကမြန်မာအလုသမားတွေအလုလုကင်နေတဲ့စစ်ရုံကိုလာရောက်ပြီးစစ်ဆေးမှုလုပ်ခဲ့တာပါအလုသမားတွေဟာတနေ့ကို8နာရီကနေ17နာရီလောက်ထိခိုင်းစေခံနေရကြောင်းတခါတရံမှာပိတ်ရမရှိဘဲနေ့စဉ်အလုလုနေရကြောင်းညတကောင်ထိအချိန်ပိုကြီးအနှဲငယ်သာရရှိပြီးအလုခိုင်းစေခံရကြောင်းအလုသမား130ကျော်ကအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကို2020ခုနှစ်ကတည်းကတိုင်ကြားခဲ့တာပါတိုင်ကြားမှုအပြီးလာရောက်စစ်ဆေးတာတွေလည်းရှိခဲ့ပါတယ်ဒီနောက်မှာတော့တနှစ်ကြာကြာကြာတဲ့အခါမှာအခုလိုစစ်ဆေးမှုတွေထပ်ဖြစ်လာတာပါထိုင်းလာဝကရဲချုပ်စူရချိဟဖန်ကမြန်မာလူသမားတွေရဲ့လူခွေရေးချိုးဖောက်ခံရမှုတွေကိုဖြေရှင်းဆောင်ရွက်ပေးနိုင်ဖို့အတွက်လာရောက်စစ်ဆေးခဲ့တာဖြစ်တယ်လို့လည်းထိုင်းဘာသာနဲ့အခုလိုပြောသွားပါဗျာအဲ
မဲ့ရဲ့ပင်ကေကံတာဒီရထားမှာဒီ report ตกไม่ตกแต่เรื่องนี้เนี่ยเมื่อผมลงมาดูนะครับเรื่องนี้เป็นความเดือดร้อนนะของคนพม่าเอง
ကျွန်တော်တို့အနေနဲ့ဒီကိစ္စကိုလာရောက်စစ်ဆေးရတာကတော့မြန်မာနိုင်ငံသားတွေအမှန်တကယ်အလို့သမားအခွင့်အရေးချိုးဖောက်ခံရမှုပြဿနာတွေကိုရင်ဆိုင်နေရပါတယ်စစ်ဘေးစစ်ဒဏ်ကနေထွက်ပြေးလာရတဲ့မြန်မာနိုင်ငံသားတွေကိုအခုလိုမျိုးဖိနှိပ်ခံရတာနဲ့ပတ်သက်ပြီးဒီစက်ရုံကိုကိုယ်တိုင်သွားရောက်စစ်ဆေးပြီးပါပြီလွဲချော်နေတာတွေကိုလည်းတွေ့ရပါတယ်အထူးသဖြင့်လောက်အားကလစာကိုအစိုးရသတ်မှတ်ထားတဲ့ဥပဒေပါလောက်အားကထက်နှိမ့်ချပြီးရနေတာကြောင့်ဒါတွေကိုသက်ဆိုင်ရာတရားရေးဌာနထံတင်ပြသွားမှာဖြစ်ပါတယ်ဆိုပြီးပြောသွားတာပါအလို့သမားခွေရေးချိုးဖောက်ခံရတဲ့မြန်မာအလို့သမား134ဦးကတော့သူတို့ရဲ့နှင်နာကြီးအဖြစ်ထိုင်းဘတ်ငွေ5တန်းကျော်ရရှိဖို့အတွက်အလို့သမားတွေဘက်ကတောင်းဆိုထားတယ်လို့လည်းသိရပါတယ်အခုဆိုရင်မြန်မာနိုင်ငံရဲ့အခြေအနေကြောင့်ကစီးပွားရေးအခြေအနေကြောင့်ပါအလို့ကန်ရှာဖွေလူသူတွေဟာနေစဉ်ထွက်လာနေပြီးဆေးရနာသိမ်းပြီးတဲ့နောက်တက်ပီနဲ့မဲဆောက်မြုပ်ကိုလူ6000ထက်မနည်းရောက်ရှိလာပါတယ်။သူတို့တွေဟာရရအလုပ်တွေကိုလုပ်ကင်နေကြရပြီးတနေ့လုံအားကဟာဘတ်ငွေ130ကနေဘတ်180လောက်ထိပဲရကြသူတွေလည်းရှိပါတယ်။ထိုင်းအစိုးရကတော့ဥပဒေပါတနေ့လုံအားကကိုဘတ်ငွေ330ကျော်ထိတိုးမြင့်ပေးထားပေမဲ့ထိုင်းမြန်မာနယ်စပ်တွေမှာတော့ဥပဒေပါလုံအားကအတိုင်းရရှိသူတွေကနည်းပါးပါတယ်။လောကလာစာဥပဒေတိုင်းမပေးခဲ့တဲ့စိတ်ယုံကိုတွားရောက်စစ်ဆေးခဲ့တဲ့ထိုင်းလောကရဲချုပ်ဟာထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့လဲမဲဆောက်မြို့ကအာဏာပိုင်အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးသွားခဲ့ပါတယ်ရှင်